ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့အ ਨੇ ဆုံးအခကြေးငွေဆိုင်ရာအမျိုးသားကော်မတီကနေဇွန်လ29ရက်နေ့နေ့ဆွဲနဲ့အဆိုပြုတဲ့အ ਨੇ ဆုံးအခကြေးငွေထုတ်ပြန်ချက်ကိုထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့အလုတ်သမားတွေဘက်ကရောအလုတ်ရှင်တွေဘက်ကပါကန့်ကွက်မှုတွေရှိနိုင်တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီအဆိုပြုချက်အပေါ်မှာလည်းအလုတ်သမားအရေးဆောင်ရွက်နေသူကလည်းအမြင်အမျိုးမျိုးရှိနေကြပါတယ်။မအေးမှပြောပြပေးမှာပါရှင်။
တနေ့အနေဆုံးလောက်အကကို4000ကျပ်သတ်မှတ်ပေးဖို့အတွက်အလုသမားတွေကတောင်းဆိုနေကြမှာပဲအနည်းဆုံးအခကြေးငွေဆိုင်ရာအမျိုးသားကော်မတီကနေတနာယီကို450ကျပ်နဲ့တနေ့8နာရီလောက်အကကို3600ကျပ်အဖြစ်သတ်မှတ်နိုင်ရေးအဆိုပြုခဲ့ကြောင်းအလုသမားညွန်ကြားမှုဦးစီးဌာနတိုင်းဦးစီးမှုဒေါ်မိုးမိုးတင်ကအခုလိုပြောပြပါဗျာ
အဆိုပြုကြတာကကျမတို့အဆိုပြုလုံတာကိုတနာယီ450နဲ့8နာရီကျပ်ရဲ့လောက်အကကို3600တမတ်ထားပါလေတမတ်ထားတော့ပို့ပြထားတယ်ပေါ့အဲ့လုံသားလေးကိုပြင်ညာသားပြီးတော့အခုဒီကန့်ကွက်ရန်စနာရှိတဲ့ဒီကန့်ကွက်နိုင်ကြအောင်လေကျမတို့ဒီကအခုအမိတ်ချုပ်ညာစာမှာဆက်ပြီးတော့ဥပဒေရဆက်ပြင်ဖို့ပြထားပါတယ်ချေအခုချိန်ကြီးတော့ကျမတို့သက်ဆိုင်ရာတိုင်းနဲ့ပြည်တယ်ဘူးပေါ့နော်ဘာမှစာရင်းတက်မလာသေးပါဘူးဒီနေ့အထိတော့တက်မလာသေးပါဘူ
းလူသမားတွေတောင်းဆိုတဲ့တနေ့လောအားကကျက်4000တက်မှတ်ရေးတာဖြစ်တဲ့ဆိုပြီးအလုတ်သမားရဲ့ကုညီဆောင်ရွက်ပေးနေတဲ့ရှင့်နေဦးအောင်သူရင်ထွန်းကဆိုပါတယ်
။ဦးအောင်ထွန်းဆိုတဲ့နှုံးကတော့အလုတ်သမားအတွက်ဘလို့မှမဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်တော့ဥပဒေအငြင်းအပဲပြောပြောလက်ရှိဖြစ်ပျက်နေတဲ့ယနေ့ကာလအခြေအနေအပဲပြောပြောအလုတ်သမားအတွက်ဆိုရင်တော့ဘလို့မှမသိတော့နှုံးကဗျ။4000နဲ့3600နဲ့မကွာခြားဘူးဆိုတဲ့အမြင်မျိုးကတော့အလုတ်ရှင်အနေနဲ့ကြည့်မယ်ဆိုရင်တော့မကွာခြားဘူးပေါ့ဒါပေမဲ့အလုပ်သမားအနေနဲ့ကြည့်မယ်ဆိုရင်တော့ကွာခြားတယ်ဗျတလားဆိုလို့ရှိရင်သူ့ဘက်ကအများကြီးပေါ့အများကြီးထိခိုက်မှုတွေရှိနိုင်တယ
်ဒီအစိုးပြုချက်မှာတတ်မှတ်ထားတဲ့လုံအားကနှုတ်တာကိုအလုပ်ရှင်တွေဘက်ကရောအလုပ်သမားတွေဘက်ကပါကန့်ကွက်နိုင်တာတွေရှိပေမဲ့လက်ရှိအခြေအနေအရတော့တင့်တင့်မြတ်တာတဲ့အကြောင်းအလုပ်သမားရေးဆောင်ရွက်သူကိုထွန်းထွန်းနိုင်ကတော့ပြောပါတယ
်ဇပောင်း60ဆိုရင်ကဒီမိုင်းရှင်တွေဘက်ကလည်းဒီလိုကန့်ကွက်ကြအောင်ပါပဲဒါတိကြတယ်တော့အလုပ်သမားတွေဘက်ကလည်းလေတော်ကမရရင်မဖြစ်နိုင်ဘူးဆိုတဲ့လူသမားတွေရဲ့ဒါရှိနိုင်ပါတယ်။အားကြောင့်ကျွန်တော်တို့ကတော့ရောရောဆိုင်အခြေအနေကတော့တနေ့၈နာရီမှာဒီ3600ဆိုတဲ့နှုံးကဟိုရောရောဆိုင်အခြေအနေမှာတော့မျှတတဲ့နှုံးကိုကျွန်တော်တို့ကယူဆတယ်။ဘာကြောင့်လဲဆိုတော့လက်ရှိအခြေအနေမှာလူသမားတရားရဲ့ဒီတနေ့၈နာရီဒုက္ခက1500အဲ့ကြားထဲမှာပဲရှိတယ်။အခုဆိုတာက3600ဆိုရင်ဘာလဲဆိုတော့တသိန်းကျော်ကမှဒီတသိန်းကျော်ကလက်ကလောက်ကတေးပြပေါက်လုံသမားတွေပဲခိုင်ပါလေလောက်ကလောက်ကဖြစ်တယ်လေအရင်နှုံးလိုက်ဆိုရင်1600လောက်ပေးထားပြီးတော့အချင်းဘူးတွေအများကြီးရှင်းနေရတယ်နောက်တစ်ခါဘာရှိလဲဆိုတော့ကျတော့တို့ရက်မှန်ကြေးတိုင်းကြီးရှိတယ်ရက်မှန်ကြီးက2000ပေးသွားရင်2000လောက်ပြတ်သွားနေအဲ့ဒါ2000လောက်ပြုတ်တော့
ဒီလောက်အားကနှုံးတာဟာလုံသမားတွေနဲ့ပတ်သက်လို့တနိုင်ငံလုံးတပြေးညီဆောင်ရွက်နိုင်ဖို့အတွက်အဆိုပြုလာမှာပါရှိပြီးလုံသမားဥယျ15ဦးအောက်မှာရှိတဲ့လုပ်ငန်းတွေနဲ့မိသားစုပိုင်တနိုင်တပိုင်လုပ်ငန်းတွေမှာတော့အကျုံးဝင်မှုမရှိဘူးဆိုပြီးအ ਨੇ ဆုံးအခကျင်းငွေဆိုင်ရာအမျိုးသားကော်မတီရဲ့ကြေညာချက်မှာပါရှိပါတယ်။လက်ရှိမှာတော့တချို့လုပ်ငန်းတွေမှာတစ်နှစ်လောက်အားက3600ထက်ပိုပြီးရရှိနေတဲ့လုပ်ငန်းတွေရှိတာကြောင့်အလုပ်သမားတွေဘက်ကလည်းဒီလိုတတ်မှတ်ချက်တွေကြောင့်သူတို့လုပ်အားကယော့သွားမှာကိုစိုးရိမ်မှုတွေရှိနေတယ်လို့လုပ်ငန်းရှင်တွေဘက်ကလည်းဒီလိုတတ်မှတ်ချက်တွေကြောင့်အထက်ချုပ်လုပ်ငန်းတွေထိခိုက်သွားနိုင်တယ်ဆိုပြီးယူဆနေသူတွေလည်းရှိကြပါတယ်။မြန်မာနိုင်ငံမှာ2010ခုနှစ်လောက်ကစပြီးတနည်းလုံအားကတတ်မှတ်ပြီးဆန္ဒပြတောင်းဆိုမှုတွေရှိခဲ့ပြီးတဲ့နောက်အလို့ရှင်အလို့သမားပြဿနာတွေအများအပြားပေါ်ပေါက်ခဲ့ပါတယ်။မကြသေးခင်ဖေဖော်ဝါရီလတုန်းကပဲရန်ကုန်မြို့မှာထောင်ကနန်းရှိတဲ့အလို့သမားတွေကတနည်းလုံအားကကိုအာဆီယံဆန်နှုန်းတွေအတိုင်းတတ်မှတ်ပေးဖို့ပြောဆိုထားပါတယ်။မြန်မာနဲ့နီးတဲ့အိန္ဒိယချင်းထိုင်းနိုင်ငံမှာတော့အလို့သမားတွေရဲ့တနည်းလုံအားကကိုဘတ်300တတ်မှတ်ပေးထားပြီးမြန်မာကျပ်ငွေနဲ့ဆိုရင်တော့တနေ့လောက်အားကကျပ်1000ခန့်သတ်မှတ်ပေးထားတာဖြစ်ပါရဲ့ရှင်